မင်္ဂလာညနေခင်ပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းတုံမီတာ71925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမ
မင်္ဂလာပါရှင်ကျမခင်ပြထွေးပါစီးရီးယားနိုင်ငံအတွင်းပြည်ပခရရောပါစီရေကျိုးပန်းမှုတွေပို့ပြီးတော့အချိန်ကောင်းစေဖို့မှာလာမယ့်ရက်ပိုင်းတွေကအရေးကြီးတဲ့ကာလဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါရယ်မြန်မာနိုင်ငံမှာအစိုးရတစ်ခုဦးဆောင်မဲ့သမရတစ်ရွေးချယ်မှုအတွက်သမရလောက်အမည်စည်ရင်းတွေကိုအရင်ပြောထားတာတဲ့တပတ်စောပြီးတော့တင်သွင်းသွားမယ်လို့ဒီနေ့လွှတ်တော်မှာကြေညာပါရယ်တခါတရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာ၄နှစ်အတွင်းမှာအနှိမ်ဆုံးဆင့်ကိုကျဆင်းသွားတယ်ဆိုတာကိုတော့ဒီနေ့ထုတ်ပြန်တဲ့ကိန်းဏ္ဍသစ်တွေမှာဖော်ပြနေပါရယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အထူးပြောပြပေးပါမယ်မနက်လောက်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့သမရလောင်းအမည်စည်ရင်းကိုလွှတ်တော်နေရတဲ့တက်မတော်ရာကိုယ်စားလှယ်အစုအဖွဲ့တွေအနေနဲ့မလ၁၀ရက်နေ့မှာအပြည့်အသက်တင်သွင်းဖို့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ်
။စတင်ကျင်းပပြုလုပ်ရန်သတ်မှတ်ကြေညာထားတဲ့2016ခုနှစ်မတ်လ18ရက်နေ့ကြာပေးနေစာတစ်ပတ်ရှိတူပြီး2016ခုနှစ်မတ်လ10ရက်ကြာပေးနေ
ပြည်ထောင်စုလွှတ်တော်နိုင်ရကမန်ဝင်းခိုင်တန်းမှရှင်အပြည့်စုံကိုမကြခင်တင်ပြတော်မှာပါဒါအပြင်ဒေါ်အောင်ဆန်းစုကြည်တမရဖြစ်လာနိုင်ရင်အလားအလာနဲ့လွတ်တော်အမတ်တွေကိုပါတီဖက်ကစီကံထိန်းသိမ်းမဲ့အခြေအနေတွေကိုမေးမြန်းတင်ပြတော့မှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်နိုင်ငံတွင်းက Super Tuesday လို့ခေါ်ကြတဲ့ပြည်နယ်ဆက်နှစ်ခုမှာပြုလုပ်သွားမဲ့ပါတီရင်းတမရလောင်းရွေးချယ်ပွဲမဲပေးမှုတွေအကြောင်းကိုလည်းကြားကြမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံအကျွေးမှာဖြစ်ပွားနေတဲ့9နှစ်ကြာပြိပတ်ခါရီရော့ပါစီဘူးအရွယ်ချက်နဲ့ကျိုးပန်းဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာအောင်အချိန်မြင့်လှုပ်ဆောင်သွားဖို့ဆိုရမှာလာမယ့်ရက်ပိုင်းတွေဟာအရေးကြီးတဲ့ကာလဖြစ်တယ်လို့အမေရိကန်နိုင်ငံသားရင်ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။စီးရီးယားအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံအဖွဲ့တွေပါဝင်တဲ့အပြစ်ခတ်ရက်စက်ရေး၄ရက်မြောက်လာတာနဲ့အများအပြားမနေ့ကတနင်္လာနေ့ညနေပိုင်းမှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုဝါရှင်တန်မြို့တော်မှာအဲ့ဒါလိုပြောခဲ့တာပါ။အခုအပြစ်ခတ်ရက်စဲမှုထဲမှာတော့ IS စစ်သွေးကြွတွေနဲ့ Al Qaeda အဖွဲ့နဲ့ဆက်ဆက်နေတဲ့ Jabhat al Nusra အဖွဲ့တွေတော့မပါဝင်ပါဘူးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်စတင်အကျုံးဝင်တဲ့ပြီးခဲ့တဲ့စနေနေ့ကစလို့သဘောတူညီချက်ကိုချိုးဖောက်မှုတချို့ရှိခဲ့တဲ့ဆိုတော့ Mr. Kerry နဲ့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov တို့ကလက်ခံကြပေမဲ့ဘယ်လိုချိုးဖောက်မှုတွေလဲဆိုတော့တော့သူတို့ကလူသိရှင်ကြားမပြောလို့ကြပါဘူးအဲ့ဒါလိုလုံးမဲ့အစားဒီအပြစ်ခတ်ရက်စရေးသဘောတူညီချက်နဲ့အညီအားလုံးကလိုက်နာအောင်ကြိုးပမ်းမှုနဲ့တိုင်ကြားလာတဲ့ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်နဲ့ရုရှားတို့ဦးဆောင်တဲ့လုပ်ငန်းအဖွဲ့ကိုပဲအပြည့်အဝတာဝန်လွှတ်အပ်သွားမှာဖြစ်ပါတယ်။စီးပွားနိုင်ငံကိုပြက်စီးစေမဲ့တိုက်ခိုက်မှုတွေနဲ့သွေးထွက်တန်ယုံမှုတွေရက်တက်အောင်လှုပ်ဆောင်သွားရမှာကအသေးချာဖြစ်ပြီးဒီလိုလှုပ်ဆောင်မှုကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်။
ဥရောပအနေနဲ့ရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးဖို့ဥရောပကောင်စီအကြီးအကဲ Donald Tusk ကသူ့ရဲ့လေးနိုင်ငံခီးစဉ်ကိုစတင်လိုက်ပါတယ်။ Green နိုင်ငံဘက်ကနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေကို Macedonia ရဲတွေကမျက်ရည်ရိုးဘုံတွေနဲ့ပြစ်ခတ်နေနေပြီးနောက်တည့်ရက်မှာအခုလို Mr. Tusk ရဲ့ခီးစဉ်စတင်လိုက်တာပါ။ရွှေပြောင်းဝင်ရောက်သူဒုက္ခသည်အရေးအတွက်ကိုအကန့်အသတ်နဲ့သာလက်ခံထားတဲ့ Austria နိုင်ငံကိုအရင်ဆုံးသွားရောက်မှာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေဝင်ရောက်လာရလမ်းကြောင်းကိုပိတ်ဆို့တားဆီးကြတဲ့တခြားနိုင်ငံတွေနီးတူအော်စတြေးလျနိုင်ငံကလည်းအလားတူဆောင်ရွက်လာတာဖြစ်ပါတယ်လူခွင့်ရေးအဖွဲ့တွေကုလသမဂ္ဂနဲ့ဂျာမနီလိုဥရောပနိုင်ငံတွေကအခုလိုဆောင်ရွက်မှုအပေါ်ပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ကြပါတယ်နိုင်ငံတစ်နိုင်ငံကအကန့်အသတ်မှုတွေလုပ်လာရင်တခြားနိုင်ငံအနေနဲ့နစ်နာမှုတွေရှိလာမှာဖြစ်ပြီးဒါဟာသူဖြစ်စေခြင်းနဲ့ဥရောပမဟုတ်ဘူးလို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကဒီကနေ့ပြောပါတယ်အခုနှစ်အတွင်းရွှေပြောင်းဝင်ရောက်သူသသိန်းလောက်ရှိနေပြီးဖြစ်တဲ့ဂရိနိုင်ငံကိုဥပိ္ပခာပြုထားမှာမျိုးဥရောပအနေနဲ့လှုပ်ဆောင်လို့မရနိုင်ဘူးလို့လည်းမစ်မာကဲကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာစီးပွားဒုက္ခသည်တွေအခြေချနေထိုင်မှုကိစ္စကိုရက်ဆိုင်မှုအတွက်ညွှန်ကြားခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ရဲ့ညွှန်ကြားချက်ဟာခွဲခြားဆက်ဆံမှုဖြစ်တယ်လို့ဆိုပြီးဒီလိုလုပ်လို့မရနိုင်ဘူးလို့အမေရိကန်ဖက်ဒရယ်တရားသူကြီးတူကတနင်္လာနေ့ကပြောဆိုလိုက်ပါတယ်ပြည်ခဲ့တဲ့နိုဝင်ဘာလကပြည်ထောင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခတ်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်အုပ်ချုပ်ရေးမှူးဖန်စ်ကဒီအိန္ဒိယနာပြည်နယ်ဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အစိုးရအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေရပ်ဆိုင်ထားဖို့ညွှန်ကြားခဲ့တာပါတင်လျော်တဲ့လုံခြုံရေးဆိုင်ရာတင်းကြပ်မှုတွေချမှတ်ဆောင်ရွက်ပြီးတဲ့အခါကျမှဒုက္ခသည်ကူညီရေးလုပ်ငန်းတွေပြန်ဆဖို့သူကပြောဆိုခဲ့တာပါနောက်ထပ်ပြည်နယ်နှစ်ဒါဇင်ကျော်မှလည်းဒီအကြမ်းဖက်လှုပ်ရှားမှုတွေဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြတဲ့အချိန်ထဲမှာအလားတူညွှန်ကြားချက်တွေထုတ်ပြန်ခဲ့ကြပါတယ်အမေရိကန်ဖက်ဒရယ်တရားသူကြီးထန်ညာဝေါ်တန်ပရတ်ကတော့အခုလိုဒီလူမှုရေးလုပ်ငန်းတွေအတွက်အသုံးစရိတ်ရပ်ဆိုင်ပစ်လိုက်တာကအိန္ဒိယနာပြည်နယ်အတွင်းမှာနေထိုင်နေကြတဲ့ဒေသခံတွေကိုပုံမဘေးကင်းလုံခြုံအောင်လှုပ်ဆောင်ပေးရမှာကြောက်ဘူးလို့ဆိုပြီးတော့ပြောဆိုလိုက်တာပါသူရဲ့ဆုံးဖြတ်ချက်ကြောင့်တော့ Exodus Refugees Immigration လို့ခေါ်တဲ့ ဒုက္ခတဲ့အကူအညီပေးရေးအဖွဲ့ကဆွဲဆိုထားတဲ့အမှုကိုအဆုံးသတ်ပေးမှာတော့မဟုတ်ပါဘူး။ဒီမှုမှာဒီအဖွဲ့ကနိုင်နိုင်ချေရှိတယ်လို့တရားသူကြီးကပြောပြီးတော့ဒုက္ခတဲ့အကူအညီပေးရေးလုပ်ငန်းတွေမလုပ်နိုင်အောင်ပြည်내အစိုးရကရပ်တန့်ထားတာကိုလည်းအဆုံးသတ်သွားနိုင်တယ်လို့ဆိုပါတယ်။ Exodus အဖွဲ့ဟာဒီနေ့အတွင်းအိန္ဒိယနာပြည်နယ်မှာဒီဆီးရီးယားဒုက္ခတဲ့200နီးပါးအခြေချနေထိုင်နိုင်လိမ့်မယ်လို့မျှော်လင့်ထားတာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဖြစ်ဝင်ပြိုင်နိုင်မှုကြိုးစားနေကြတဲ့ဒီမိုကရက်နဲ့ရီပပ်ဘလီကန်ပါတီတွေအတွက်အရေးအကြီးဆုံးဖြစ်တဲ့ဒီ Super Tuesday လို့ခေါ်တဲ့ဒီပနာမရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပပါတယ်ရီပပ်ဘလီကန်ပါတီအတွက်ပြည်နယ်12ပြည်နယ်နဲ့ဒီမိုကရက်ပါတီအတွက်ပြည်နယ်17ပြည်နယ်မှာ Super Tuesday သမ္မတလောင်းပနာမရွေးချယ်ပွဲတွေကျင်းပတာပါလူလူစစ်တမ်းတွေမှာထောက်ခံမှုနည်းနေတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေအနေနဲ့လူလူထောက်ခံမှု10ခန်းနဲ့ဥဆောင်နေသူတွေနဲ့ရလတ်တိတ်မကွာဖို့အရေးအကြီးအကျယ်မဲဆွယ်မှုတွေလုပ်နေပါတယ်။ Republican Party သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ Billionaire တထေးကြီး Donald Trump မှာပြည်내၃ခုမှာဥဆောင်နိုင်ရနေပြီး Super Tuesday ပြည်내ဖြစ်တင်စားခေါ်တဲ့ပြည်내ဆယ်ပြည်내မှာလည်းအလားအလာတွေကောင်းနေပါတယ်။ဒါ့အပြင်လည်းတောင်ပိုင်းပြည်내ဖြစ်တဲ့ Texas ပြည်내မှာတော့ Trump ကိုထောက်ခံသူနေပြီးအဲဒီမှာအထက်လွှတ်တော် Matt Ted Cruz ကတော့သူ့ပြည်내မှုအနိုင်ရမယ်လို့မျှော်လင့်နေပါတယ်။ Mr. Trump အနေနဲ့ဘယ်နှခုမှဒီအနိုင်ရမလဲဆိုတာကသူ့ပြိုင်မဲ့ Cruise နဲ့အထက်လွှတ်တော်အမတ် Marco Rubio တို့အပေါ်ထောက်ခံမှုဘယ်လောက်ရမလဲဆိုတာလည်းအဓိကမူတည်ပါရယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ပွဲနဲ့ပတ်သက်ပြီး CNN ORC ကထုတ်ပြန်တဲ့လူမှုစစ်တမ်းတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ပြိုင်မဲ့ Vermont ပြည်နယ်ထက်လွှတ်တော်အမတ် Bernie Sanders ထက်16ရာခိုင်နှုန်းအသာရနေပြီး55ရာခိုင်နှုန်းနဲ့ဦးဆောင်နေပါရယ်ခင်ဗျာ
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာဆူရတစ်ကိုဦးဆောင်မဲ့သမရတစ်ရွေးချယ်ဖို့အတွက်သမရလာအမိစည်ရင်တွေကိုအရင်ပြောထားတာထက်သတင်းတစ်ပတ်စောပြီးမတ်လ10ရက်နေ့မှာအမိစည်ရင်တင်သွင်းသွားမယ်လို့ဒီကနေ့လွှတ်တော်မှကြေညာပါရယ်။အစောပိုင်းကတော့ဒီလွှတ်တော်နေ့ရက်နဲ့တက်မတော်သားကိုစုလေအစုအဖွဲ့တွေအနေနဲ့မတ်လ18ရက်နေ့မှာသမရနဲ့တူးသမရလောင်းတွေရဲ့စည်ရင်တွေကိုတင်သွင်းမှာဖြစ်တယ်လို့ကြေညာထားပေမဲ့အခုဒီမတ်လ10ရက်နေ့မှာစောပြီးတော့တင်သွင်းမှာဖြစ်တယ်ဆိုတာကိုမြူသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီကနေ့ပဲလွှတ်တော်မှာကြေညာသွားတာပါမြူသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်သမရဖြစ်ခွင့်ကိုဟန်တားထားတဲ့အချက်တွေကိုပယ်ဖျက်ဖို့ဒေါ်အောင်ဆန်းစုကြည်နဲ့စစ်တပ်ဘက်ကအကြီးအကဲတွေတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့သဘောတူညီမှုမရခဲ့တဲ့အတွက်အခုလိုသမရအမိစည်ရင်ကိုအရင်သတ်မှတ်ရထက်စောပြီးတော့တင်သွင်းမှုဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကသုံးသပ်ကြပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရမြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တပ်မတော်သားကိုယ်စားလှယ်တွေဘက်ကနေသမရလောင်းတယောက်စီကိုအမြင့်တည်သွင်းကြမှာဖြစ်ပါတယ်။အဲ့ဒီအထက်ကမဲအများဆုံးရတဲ့သူကသမရဖြစ်လာမှာဖြစ်ပြီးတော့ကျန်တဲ့နှစ်ယောက်ကတော့ဒုသမရတွေဖြစ်လာကြမှာပါ။သမရတစ်ကိုဦးဆောင်မဲ့အစိုးရတဲ့အနေနဲ့ဧပြီလ၁ရက်နေ့ကစပြီးတော့နိုင်ငံတော်ဝန်တွေကိုထမ်းဆောင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီအနေနဲ့ဘယ်သူကိုသမရနေရာခန့်အပ်မလဲဆိုတာကိုထုတ်ပေါ်ကြေညာခြင်းမရှိသေးပါဘူး။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ဖွဲ့စည်းပုံမှာတားမြစ်ချက်ကြောင့်သမရတာဝန်ယူလို့မရပေမဲ့နောက်ခွဲကနေအစိုးရကိုဦးဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုသစ်ချဖို့ဆုံးဖြတ်ချက်တည်းရဲ့ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်မယ်လို့မျှော်လင့်ရပါတယ်။နျူကလ িয়ার ပုံစံသက်ဖောက်ခွဲမှုနဲ့ပယ်တင်တဲ့ဒုံးကျည်ပြစ်လွတ်မှုကြောင့်အခုလိုအရေးယူဖို့ဆောင်ရွက်လာတာပါ။အမေရိကန်ပြည်အောင်စုကမူကြမ်းရေးဆွဲထားတဲ့ဒီအဆိုပြုချက်ကိုလွန်ခဲ့တဲ့ကြာသပတေးနေ့ကတင်ပြခဲ့တာဖြစ်ပြီးမြောက်ကိုရီးယားကိုလက်နက်တင်ပို့မှုလုံးဝရပ်ဆိုင်းမှုနဲ့ကုန်းရည်လေကြောင်းလမ်းတွေကဝန်ထပ်သွားလာနေတဲ့ကုန်ပစ္စည်းတွေအားလုံးကိုမဖြစ်မနေစစ်ဆေးဖို့စတာတွေပါဝင်ပါတယ်။ဒါအပြင်စစ်ဖက်မှအသုံးပြုနိုင်တဲ့ကုန်ပစ္စည်းတင်ပို့မှုအလုံးကိုရစဲပစ်ဖို့စတာတွေလည်းပါဝင်ပါတယ်။ဒီအဆိုပြုချက်မူကြမ်းကိုတနင်္လာနေ့မှာအတည်ပြုဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလလုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌအန်ဂိုလာနိုင်ငံကိုကုလသမဂ္ဂဆိုင်ရာအမေရိကန်မစ်ရှင်ကတောင်းဆိုခဲ့တာပါ။အမေရိကန်ရဲ့အဆိုပြုချက်မူကြမ်းနဲ့ပတ်သက်လို့လေ့လာဖို့လိုတယ်လို့ရုရှားဘက်ကပြောဆိုခဲ့တာကြောင့်ဒီဆုံးဖြတ်ချက်အတည်ပြုဖို့နှောင့်နှေးနေတာဖြစ်ပါတယ်။ဒီအဆိုပြုချက်ဟာဆယ်စုနှစ်နှစ်ခုအတွင်းကုလလုံခြုံရေးကောင်စီရဲ့အပြင်းထန်ဆုံးတန်ခတ်ပိတ်ဆို့မှုဖြစ်လာမှာဖြစ်ပြီးအခြေအနေတွေပြောင်းလဲသွားစေမှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။လွန်ခဲ့တဲ့ကာလတွေအတွင်းမြောက်ကိုရီးယားအနေနဲ့အလားတူလက်နက်စမ်းသပ်မှုတွေလှုပ်ဆောင်ခဲ့တာကြောင့်ကုလသမဂ္ဂအနေနဲ့ပိတ်ဆို့တန်ခတ်မှုတွေအချင်းချင်းလှုပ်ထားပြီးလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်တရုတ်နိုင်ငံနဲ့အချင်းချင်းညှိနှိုင်းခဲ့ပြီးတဲ့နောက်သတင်းပတ်အကြမ်းမှာအမေရိကန်ကအခုလိုမူကြမ်းကိုတင်သွင်းလိုက်တာပါ။ ဇန်နဝါရီလတွင်နျူကလ িয়ার ပုံစံသက်ဖောက်ခွဲခဲ့သလိုဖေဖော်ဝါရီလ9ရက်နေ့ကပယ်ရင်ထက်ဒုံစံသက်ပြစ်လွတ်တာကြောင့်တရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်စိတ်ဆိုးဒေါသထွက်နေခဲ့ပါတယ်။ဒါပေမဲ့လည်းဒီနိုင်ငံမတည်မငြိမ်ဖြစ်ပြီးတော့ဒုက္ခသည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှာကိုစိုးရိမ်တာကြောင့်ဒီနိုင်ငံတကာရဲ့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုထောက်ခံဖို့တရုတ်နိုင်ငံဟာစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့ထုတ်ကုန်ထုတ်လုပ်မှုကဏ္ဍဟာလေးနှစ်အတွင်းမှာအနေဆုံးဆင့်ကိုကျဆင်းသွားတယ်ဆိုတာကိုဒီကနေ့ထုတ်ပြန်တဲ့ကိန်းဏတဲ့တွေမှာဖော်ပြနေပါဗျ။ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးအားနည်းလာတဲ့အခြေအနေကိုနောက်ဆုံးဖော်ပြလိုက်တဲ့လက္ခဏာပါ။ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့လေ့လာဆောင်ကြည့်ပြီးထုတ်ပြန်တဲ့ PMI အညွှန်းကိန်းဟာဖေဖော်ဝါရီလအတွင်းမှာ 49.3% အထိကျဆင်းသွားပြီးတော့ဒါဟာအဲ့ဒီမတိုင်ခင်လကရှိခဲ့တဲ့ 49.4% ကနေထပ်မံကျဆင်းခဲ့တာပါ။PMI အညွှန်းကိန်း90အထက်ရှိရင်ကုန်ထုတ်လုပ်မှုအားကောင်းတယ်လို့သတ်မှတ်ပြီးတော့အညွှန်းကိန်း90အောက်ရောက်သွားရင်တော့ကျဆင်းမှုလက်သတ်မှတ်တာဖြစ်ပါတယ်။အခုနောက်ဆုံးတရက်ဝင် PMI အညွှန်းကိန်းအရကုန်ထုတ်လုပ်မှု9လဆက်တိုက်ကျဆင်းတာကိုဖော်ပြနေပြီးတော့ဒါဟာ2017ခုနှစ်နိုဝင်ဘာလကစလို့အနှိမ့်ဆုံးဆင့်ကိုရောက်သွားတာဖြစ်ပါတယ်။ငွေကြေးနဲ့စီးပွားရေးလုပ်ငန်းတွေကိုဖော်ပြတဲ့ပုဂ္ဂလိကမီဒီယာကုမ္ပဏီ Kaishin ကတိကျစုဆောင်းကောက်ယူထားတဲ့စာရင်းမှာတော့ PMI အညွှန်းကိန်း12လဆက်တိုက်ကျဆင်းသွားတာကိုဖော်ပြနေပါတယ်ရှင်။
တရုတ်နိုင်ငံကနောက်ထပ်လူနုဦးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့အတွက်အခုဆိုရင်တရုတ်နိုင်ငံတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူဦးရေရှိဦးရှိသွားပြီဖြစ်ပါတယ်။မကြသေးခင်ရပိုင်းကပဲဗင်နီဇွဲလားနိုင်ငံကနေပြန်လာတဲ့အသက်6နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးဟာဂွမ်ဂျိုကိုရောက်လာချိန်မှာပဲအနီရောင်အဖုပိတ်နေထွက်ပြီးတော့အပြားတက်နေတာကိုတွေ့ရတာပါ။လောလောဆယ်မှာတော့တရုတ်နိုင်ငံထဲမှာဇီကာရောဂါကူးစက်တဲ့ဆိုတဲ့သတင်းတွေမရှိပေမဲ့နေရာတည်ရောက်လာတော့မှဖြစ်တာမို့ဒီအခြေအနေဟာပြောင်းလဲသွားနိုင်တယ်လို့ကြံ့ကျင်သူတွေကပြောကြပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှန်းနိုင်ကိုဦးဆောင်မဲ့တမရလောင်းအမြင့်စင်းကိုလွတ်တော်နရက်နဲ့တမရော်ရာကိုစလဲအစုအဖွဲ့တွေအနေနဲ့မလ10ရက်နေ့မှာအပြီးသက်တင်သွင်းဖို့ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွတ်တော်ကနေသူ့တမရအမြင့်စင်းပြည်ထောင်စုလွတ်တော်တို့တင်သွင်းခြင်းကိုမလ19ရက်နေ့လို့သတ်မှတ်ခဲ့ပြီးမှအခုမတ်လ10ရက်ကိုပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီလိုပြောင်းလဲမှုအပေါ်မှာလွတ်တော်ကိုစလဲတွေနဲ့လေ့လာသုံးသပ်သူတွေဘက်မှအမြင်မျိုးရှိနေပါတယ်။ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်
။လာမယ့်မတ်လ10ရက်နေ့မှာဒုတိယတမရလောင်းအမြင့်စင်းတွေကိုထုတ်ပြန်ပေးဖို့ဒီကနေ့လွတ်တော်မှာသတ်မှတ်လိုက်ပါပြီ။အရင်ကမလ18ရက်အနေနဲ့သတ်မှတ်ထားတာကိုမလ10ရက်နေ့ကိုပြန်လည်ပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်။ပြည်အောင်စုလွတ်တော်နိုင်ရကမန်ဝင်းခိုင်တန်းကအခုလိုလွတ်တော်မှာကြေညာလိုက်တာပါ
။စတင်ကျင်းပပြုလို့ရန်သတ်မှတ်ကြေညာထားတဲ့2016ခုနှစ်မတ်လ18ရက်နေ့ကြာဘေးနေ့အစားတစ်ဖက်ရှိတူပြီး2016ခုနှစ်မတ်လ10ရက်ကြာဘေးနေ့တွင်စတင်ကျင်းပပြုလုပ်သွားရန်ပြင်ဆင်သတ်မှတ်ကြောင်းကြေညာပါတယ်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့ကရွေးချယ်ပေးခဲ့ဒုတိယသမတ်များအမည်စင်းနဲ့နိုင်ငံတော်သမတ်အရေးချင်းပြည်စုံမှုရှိမရှိစစ်စစ်နေရန်စစ်စစ်ရေးအဖွဲ့ဖွဲ့စည်းဆောင်ရွက်ရေးတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့ကရွေးချယ်ပေးတဲ့လွှတ်တော်ကိုယ်စားလှယ်တူးစီရဲ့အမည်စင်းတို့ကိုပြင်ဆင်သတ်မှတ်ပေးတဲ့အနေနဲ့အညီတဘာရီရွေးချယ်ပြီးပြေးပို့ကြရန်ဖြစ်ကြောင်းအသိပေးကြေညာအပ်ပါတယ
်အစိုးရအတွက်ကိုဦးဆောင်မဲ့တမရတူရွေးချယ်ဖို့အတွက်ဒုတိယတမရလောင်းအမည်စရင်တင်သွင်းဖို့ကိုမလ18ရက်နေ့မှာသတ်မှတ်ထားပေမဲ့ဒီနေ့မှာမလ10ရက်နေ့ကိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းတီဟာကျော်ကတော့သူ့အမြင်ကိုခုလိုပြောပြပါဗျာ။ဒါကတ
ော့ဆောင်းရတဲ့လာသားတို့ကျောင်းကတော့ဆွေးနွေးကြောင်းတော့ NLD ပါတီပေါ့လေသူတို့ရဲ့စီစဉ်ဆောင်ရွက်မှုတွေအစဉ်တင်ဖြစ်နေပြီလို့ယူဆတယ်နောက်တစ်ချက်ကလည်းအစဉ်တင်ဖြစ်တာနဲ့အချိန်တိုးပြီးယူထားမယ်ဆိုလို့လားတစ်ချက်နာတွေပေါ်လာမှာစိုးရင်လည်းအဲ့ဒါကြောင့်မလို့ဒီရှေ့ကိုတိုးပြီးဆောင်ရွက်လိုက်တယ်လို့ဒါကျွန်တော်ထင်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့အင်အားနည်းတဲ့အတွက်ကြောင့်မလို့တင်လာတဲ့လူကြိုက်တယ်မကြိုက်ဘူးဆိုတာကတော့ကျွန်တော်တို့ကျွန်တော်တို့တဘောထားကိုမဲနဲ့ပဲပြောလို့ရတာပေါ့နော်။ဒါပေမဲ့လည်းပဲကတ်ကွက်နိုင်တဲ့အရာမရှိပါဘူး။
လက်ရှိမှာဒေါန်ဆန်းစုကြည်တမရဖြစ်လာဖို့အတွက်ခြေကံဥပဒေမှာပါဝင်တဲ့ပုံမှန်59စာလုံးပြင်ဆင်နိုင်မှပါတမရဖြစ်လာနိုင်မှာဖြစ်ပါတယ်လက်ရှိ59စာလုံးပြင်ဆင်ရေးအတွက်ကတက်မတော်ဘက်ပိုင်းက သဘောထားတင်မာမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုတောင်ဆန်းစုကြည်သမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်သာမကတက်မတော်ဘက်မှပါအကျိုးရလဒ်တွေရှိလာနိုင်တယ်ဆိုတာကိုတက်မတော်ဘက်ပိုင်းဆိုင်ရာကနားလည်လက်ခံပေးမှသာ59စာလုံးပြင်ဆင်ရေးမှာအဆင်ပြေချုံးမွေနိုင်မယ်လို့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ
်။ကျွန်တော်အမြင်ကတော့မတ်လ10ရက်နေ့ကိုတိုးပြီးတက်မလိုက်တာဟာ59စာလုံးကိုအချက်တည်းကျော်လွားနိုင်ဖို့နဲ့တိုင်းရင်မဆက်ဆက်ဘူးလို့တော့ကျွန်တော်ကမြင်တယ်။ဒါပေမဲ့အဲ့ဒီလိုရက်ရွှေဆိုင်တာကိုအကြောင်းပြုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေ359စာလုံးအချက်အသေးကိုလုံးဝမကျော်လွားနိုင်တော့ဘူးလို့ယတိပြတ်သတ်မှတ်ဖို့တော့ခက်မယ်လို့မြင်တယ်။နော်ဟိုသမရနဲ့ဒုတိယသမရအမည်စင်းနေတင်သွင်းမှုစပြီးတော့လှုပ်ဆောင်တဲ့အချိန်မှာဒေါ်ဆန်းစုကြည်အနေနဲ့တော့ဒုတိယသမရလောင်းဆက်ရဲမှာပါဝင်လာဖို့အလားအလာမရှိဘူးလို့မြင်တယ်။ဒါပေမဲ့အစိုးရအသက်ဖွဲ့စည်းပြီးနောက်ပိုင်းမှာဒီ NLD ပါတီနဲ့တက်မတော်အနေနဲ့နိုင်ငံရေးညညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်ပြီးနိုင်ငံရေးညသဘောတူညီချက်တရရလာမယ်ဆိုရင်တော့လက်ရှိကြုံတွေ့နေတဲ့59စာလုံးအချက်တဲကိုကျော်လွှားနိုင်ပြီးတော့ကောင်ဆန်းစုကြည်တမလားဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့တော့ရေဘူးရသုံးသပ်လို့ရပါတယ်
လာမယ့်ဆယ်နှစ်မှာဒုတိယသမရလောင်းအမည်စင်းတွေတင်ပြရမှာဖြစ်ပေမဲ့လက်ရှိမှာပုံမှန်59စာလုံးဆိုင်ငံ့ရေးအစိုးတင်သွင်းရေးကိစ္စများနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလည်းမသိရှိရသေးပါဘူးဒီတော့တွင်းမှာတော့ယာယီသမရတအုပ်တင်သွင်းပြီးဒေါန်ဆန်းစုကြည်ကနောက်ကွယ်ကယက်တီသွားဖို့အစီအစဉ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ် NLD ပါတီအနေနဲ့အစိုးရအသစ်ဖွဲ့စည်းပြီးသမရအသစ်တင်ပြီးရင်လည်းဆက်လက်ပြီး59စာလုံးပြင်ဆင်ဖို့နဲ့ဒီဥတွေပြင်ဆင်ပြီးပါကNLD ပါတီကတင်ထားတဲ့သမရကနှုတ်ထွက်ကဒေါန်ဆန်းစုကြည်ကဒုတိယသမရလောင်းအမည်စရင်တင်သွင်းဖို့လှုပ်ဆောင်နိုင်တယ်လို့လည်း NLD ပါတီကသတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုနိုင်ခြင်းမရှိသေးပါဘူး NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအမဲအများဆုံးနိုင်ရထားတာကြောင့်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှအမတ်နေရအများစုနိုင်ရထားကပြည်သူ့လွတ်တော်အတွက်ဒုတိယသမရလောင်းတဦးအမျိုးသားလွတ်တော်အတွက်ဒုတိယသမရလောင်းတဦးစုစုပေါင်းနှစ်ဦးတင်သွင်းခွင့်ရရှိမှာဖြစ်ပါတယ်။တပိုင်းဆိုင်ရာဘက်ကလည်းဒုတိယသမရလောင်းတဦးတင်သွင်းရမှာဖြစ်ပါတယ်။ဒီထဲကနေမဲအများဆုံးရရှိသူတဦးကသမရဖြစ်လာမှာဖြစ်ပါတယ်ရှင်
။မမေခအတင်ပြသွားရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒေါအောင်ဆန်းစုကြည်သမရဖြစ်ရေးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆက်ပြီးကြိုပမ်းသွားမှာဖြစ်တဲ့ဒါပေမဲ့လည်းအမျိုးသားရင်ကြားစစ်ရေးနဲ့ပြည်သူလူထုအကျိုးစီးပွားမထိခိုက်စေတဲ့နည်းလမ်းတွေနဲ့သတိထားလှုံ့ဆော်သွားမယ်လို့ပါတီပြောခွင့်ရကပြောဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်သမရဖြစ်လာနိုင်ရင်အလားအလာနဲ့လွတ်တော်အမတ်တွေကိုပါတီဖက်ကစီကံထိန်သိမ်းမဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ NLD ပြောခွင့်ရဦးဝင်းထိန်ကိုမတ်တင်ကြီးထက်ကဆက်တွဲမေးမြန်းထားပါရရှင်။
ဒီဒေါအောင်ဆန်းစုကြည်သမရဖြစ်လာမယ်အလားအလာတေချာသလောက်ရှိပြီလားရှင်အန်ကယ်အဲ့ဒီအခြေအနေသိကြပါရဲ့ရှင
်ဒီလိုလေဒေါအောင်ဆန်းစုကြည်သမရဖြစ်ကွာကျွန်တော်တို့အဆုံးစွန်နဲ့ယူမှတ်ချက်တယ
်ဟုတ်ကဲ့
ဟာအဆုံးစွန်ယူမှတ်ချက်ကိုရတဲ့နည်းနဲ့ကျွန်တော်ကြိုးစားမှာဒါပေမဲ့ကြိုးစားမယ်ဆိုခရီးကြီးကနှစ်ထောင်ဆန်းစုကြည်ပြည်လူပြည်ကကျွန်တော်တို့ကယူကြည့်ပုံစံနဲ့တခြားတဲ့ပါတီဘဝနဲ့တရားဝင်ပါတီဖြစ်လာတဲ့အဲ့လိုဒီလိုပဲအခုနှစ်ထောင်ဆန်းစုကြည်ကကျွန်တော်တို့ပြသနိုင်တယ်ကောင်းကြီးကသမားပြပွားလာလာကောင်းတယ်တိုးတော့လည်းမိသားစုများရှိနေမယ်ဒီဒီလိုလိုမြန်မာပြည်နာကျင်ပြည်ဒီလိုမျိုးကြိုးရှိနေမိသားစုကိုရည်ရည်လုပ်တယ်လုပ်မယ်တိုးတဲ့အခါမှာကောင်းကြီးကသမားပြပွားဒီနေ့ညဖြစ်ဖို့ကကျွန်တော်ရဲ့ယူမှတ်ချက်ပဲမဖြစ်ပြန်လို့မှာပါ
ခုနအန်ကယ်ပြောသလိုပေါ့နော်အနည်းနဲ့အမြန်ဖြစ်မယ်ဆိုတော့မကြခင်ကပဲဒီတော့ခင်ဝိုင်းကြီးတို့ဥဆောင်ပြီးတော့59စာလုံးမပြင်းဖို့ဆိုတော့ဒါ59စာလုံးဆိုရလဲလူတိုင်းသိတဲ့ကိစ္စပါပဲဒါဒေါအောင်ဆန်းစုကြည်သမရဖြစ်ရေးကိုအဓိကတားဆီးထားတဲ့အကြောင်းအရာဆိုပြီးတော့အဲ့တော့ဒေါအောင်ဆန်းစုကြည်သမရမဖြစ်စေလို့တဲ့အင်အားစုလေးတစ်ခုဆိုတာလဲရှိနေနိုင်တော့ဒီအပေါ်မှာရောအန်ကယ်တို့အနေနဲ့ဘလောက်ထိထည့်သွင်းစဉ်းစားထားပါလဲရှင်အ
ဲ့ဒီဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်ရေးဆိုတဲ့အင်အားစုကတော့ရုပ်ပွဲဆက်ပြီးလည်းကြည့်ကြည့်နောက်ဆုံးအရေးကတော့ကျွန်တော်ရှိခဲ့တဲ့လူတော့နည်းနည်းခါမှာမဖြစ်ရင်တော့ကျွန်တော်မနေဘူးပေါ့အဲ့တော့ဒီတော့ကျွန်တော်ကယူလို့ရတယ်ပုံမှန်ငါးပုံမှန်ငါးတက်ကိုထောက်ခါနေတော့အောင်ကြီးကလည်းမပြေဘူးဖြူရှာမှုဟာတရားပုံပုံလို့ရ20ရင်းပဲရှိမှာပါဒီတော့ကျွန်တော်ပြောလို့ရတယ်
အဲ့တော့ဒီအတားအဆီးတွေကိုဟိုလွယ်လွယ်ကူကူဖြတ်ကျော်နိုင်မယ့်အနေအထားရောရှိပါလားရှင
်ဒီတော့ကျွန်တော်ကအများကြီးနိုင်တယ်နိုင်တဲ့ကြောင့်မလို့ဒီဒီဆုံးဖြတ်ချက်မျိုးရှိဖြစ်တော့မှာကျွန်တော်ကအများကြီးနဲ့လို့ရတယ်တို့တော့ခုနကကျွန်တော်ပြောပြပေါ့ဒီလိုကြီးနေတဲ့ရေဒီလိုလိုနင်းနင်းအောင်မလုပ်ချင်တဲ့နိုင်ငံကိုရှင်းမဖြစ်တဲ့ကြောင့်မလို့အပြည်ပြည်ကတော့ကျွန်တော်တို့ဒီချင်မှုအားလို့အားဖြစ်ကောင်းဖြစ်နေတို့တော့လည်းကျွန်တော်ရဲ့နိုင်ငံရေးရှင်းမရတော့သာမန်ကြီးကမြတ်ကြီး
တ
ော်ဆန်းစုကြည်အနေနဲ့ဟိုနိုင်ငံခြားရေးဝန်ကြီးလောက်ယူပြီးတော့အစိုးရကိုထိန်းချောင်းနိုင်တယ်ဒီလိုမျိုးပြောဆိုမှုတွေအပေါ်မှာရောဒီပါတီရဲ့သဘောထားဘယ်လိုရှိပါလဲရှင
်ဒီလိုလေကျွန်တော်မလည်းဆိုင်ကြီးအမြင့်တွေကစကားပြောမှမရှိအနာဂတ်ရတဲ့ခါကြီးပေါ်ပြီးပေါ်ပြီးပြည်ကြတာအနာဂတ်ရလို့ဆိုတာဘာလဲဆိုရင်ချင်းမြင့်ကြီးအဲ့ချင်းမြင့်ကြီးဆိုတဲ့အနာဂတ်ရကပေါ်ပြီးပေါ်ပြီးပြည်ကြတယ်သူပြောနေတာပြောလို့ရပါတယ်လို့ကျွန်တော်ကအဲ့လိုအကြောင်းပြအနေနဲ့ခင်ဗျာ
ဟုတ်ကဲ့ပါအန်ကယ်နောက်တစ်ခုကတော့ဒါအန်ကယ်တို့လည်းဒီကနေ့ဒီလွတ်တော်အမတ်တွေကိုတိုင်နိုင်ပြီဆိုပြီးတော့ဒါအန်ကယ်တို့လည်းကော်မတီဖွဲ့ပြီးတော့အဖွဲ့ဖွဲ့ပြီးတော့ပြောထားတာရှိပါတယ်နောက်ဒီတက်တိုက်ဆိုင်ဆိုင်ပဲမနေ့ကပဲဒါဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းဒီလွတ်တော်ရွေးကောက်ခံလွတ်တော်အမတ်တွေကိုဖြုတ်ချနိုင်တဲ့ဥပဒေမျိုးအရင်လွတ်တော်ကအတိမပြုတ်နိုင်ခဲ့လို့လွတ်တော်အာဏာရှင်စနစ်တရပေါ်လာမှစိုးရိမ်နေဆိုတော့ပြီးတော့လည်းပြောပါတယ်ရှင်ဒီကနေ့မှလည်းသူ VOA ကိုထပ်ပြောပါတယ်အဲ့တော့အန်ကယ်တို့ဒီလွတ်တော်အမတ်တွေကိုဟိုမဲဆန္ဒရှင်တွေစိတ်တိုင်းကြပေါ့နော်ဟိုဘလို့မျိုးထိန်းချောင်းသွားမလဲရှင်ဘလို့ကိစ္စမျိုးတွေမှာတိုင်ကြားနိုင်ပါတယ်လဲဘလို့အေးအေးယူလှုပ်ဆောင်သွားမလဲရှင
်ကျွန်တော်ဒီနေ့ဟိုတနေ့ကလည်းကျွန်တော်ဒီမှာအဖက်ခုဖွဲ့ရတယ်အဲ့ဒီဖွဲ့တိုင်ကြားချက်များကိုဒီနေ့ဆောင်ရွက်ပြီးတော့ရေးယူဖို့အဲ့ဒါကိုကျွန်တော်တို့ CIA တိုင်းကအမေရိကန်ကဒေါက်တာမင်းမျိုးကိုတောက်ရအနေနဲ့အရင်ဘောရုံးကောင်ကော်မတီရဲ့ဖြစ်နေရှင်းနေပြီးတိုင်ကြားချက်တွေကိုအေးအေးယူဆောင်ဖို့လုပ်ရတယ်ไอ้ใจแกเนี่ยฮะตัวตัวกูเนี่ยไอ้ตัวสอบเนี่ยมีหน้าตาไอ้อารมณ์อารมณ์ผิดตาดิอเปญนาสาดิตื่นแต่เนี่ยถ้าว่าเนี่ยแกเนี่ยแกเนี่ยทําได้เนี่ยนามเนี่ยမပေါ်နေပါနေရာလေးရှာတယ်ဘုံမှာပါမယ်ကျွန်တော်ပြောထားပါတယ
်ဘယ်တိုင်းသာချီအန်ကယ်တို့အပြည့်ယူဖို့အခြေအနေရှိပါလဲ
ကျွန်တော်တို့ကတော့တိုင်းကတော့ပါတီစကလည်းဒီနေ့ပဲတိုင်းရှိတယ်တချို့ပိုင်းကတော့သူ့ရဲ့အရေးပေါ်မှာတိုင်းမရှိတယ်အဲ့တန်ကြရတဲ့ပုံမှန်ရဲ့အာမစီရဲ့ခမာတို့ရှိရဲ့အပြည့်အစုံနဲ့တော့မူတည်ပြီးတော့မှဒီလိုမှမှာခင်ဗျာ
ဒီကနေ့မှလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ပါတီဗဟိုအလုံးမှုဆောင်အဖွဲ့နဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးလွတ်တော်ရေးရာတွေကိုဆွေးနွေးခဲ့ကြပါရရှင်ခုတော့ဒီကနေ့ည9:00တိုင်းတရရဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတည်ရက်ကိုဖွဲ့စည်းဖို့အချိန်ဟာတလပဲလိုပါတော့တယ်ဒီအစိုးရတည်အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်အတဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲသောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရရှင
်။ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့အမေရိကန်ရွေးကောက်ပွဲသတင်းဖက်အလက်ပေးချင်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာ Super Tuesday လို့ခေါ်ကြတဲ့ပြည်နယ်12ခုမှာပြုလုပ်သွားမယ့်ပါတီရင်းသမရလောင်းရွေးချယ်ပွဲမဲပေးမှုတွေမစခင်တရက်မှာတော့ပါတီနှစ်ရက်ကကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးမှုတွေကိုအပြင်းအထန်တွန်းလှုပ်ခဲ့ကြပါတယ်။အင်္ဂါနေ့တရက်တည်းပြည်နယ်ပေါင်း12ပြည်နယ်မှာလုံးမဲ့ဒီမဲပေးမှုအတွင်းမှာတော့ကိုစားပြုမဲပေးမဲ့ပါတီကိုယ်စားလှယ်အများစုကို Republican ဖက်ကဆိုရင် Donald Trump နဲ့ Democratic ဖက်ကဆိုရင်တော့ Hillary Clinton တို့အများစုရနိုင်ခြေရှိနေပါတယ်။ဂျင်းမလုံးတရင်ရေးသားပေးဖို့ထားတာကိုကိုသားညူဦးကပြောပြထားပါတယ်ရှင
် Get her out of here. Get her out. Get her out.
Virginia ပြည်နယ်မှာလှုပ်သွားတဲ့ Republican မဲဆွယ်စည်းရုံးမှုတစ်ခုအတွင်းမှာဆန္ဒပြသူတွေကိုမောင်းထုတ်ဖို့ Republican ကိုယ်စားလှယ် Donald Trump ကစင်ပေါ်ကနေပြီးတော့ဒေါသတကြီးနဲ့ပြောလိုက်တာပါ။အခုအင်္ဂါနေ့ Republican သမ္မတလောင်းတွေအတွက်မဲပေးကြမယ့်ပြည်နယ်တွေမှာ Virginia ပြည်နယ်လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေမဲသွားပေးကြဖို့ Trump ကတိုက်တွန်းခဲ့ပါတယ်။
It's going to be a very important day because what's going to happen is you're going to look back on this day in 2 years from now.
ဒီနေ့ဟာအင်မတန်အရေးကြီးတဲ့နေ့ဖြစ်ပါလိမ့်မယ်။အခုကနေနောက်ထပ်2နှစ်နောက်ထပ်4နှစ်ကိုရောက်လို့ဒီနေ့မျိုးပြန်ကြည့်လိုက်မယ်ဆိုရင်ခင်ဗျားတို့ကအစကတည်းကဒီလိုရက်တည်ခဲ့တာလို့ပြောလို့ရပါတယ်
။အမေရိကမှာတချိန်ကရှိခဲ့တဲ့ကေသုံးလုံးအဖွဲ့ရဲ့ခေါင်းဆောင်ဒေးဗစ်ဒုတ်ရဲ့သူ့ပေါ်ထောက်ခံတဲ့မှတ်ချက်ကြောင့်မလို့သူနဲ့ခက်ခွခွနေဖို့ဆိုပြီးတော့တန်းကျွယ်တထေးကြီးထရန့်ကိုတောင်းဆိုတိုက်တွန်းမှုတွေရှိခဲ့ပါတယ်။Florida အထက်လွှတ်တော်မတ်မာကိုရူဘီယိုအပါအဝင် Trump ရဲ့ပြိုင်ပွဲတွေဖို့တော့အဲ့ဒီချက်ကိုအမိရဆုပ်ကိုင်ပြီးတော့ Trump ဟာသမရလောင်းအတွက်မဖြစ်သင့်မဖြစ်ထိုက်သူဆိုပြီးတော့ပြောနေပါတယ်
There is no place in the conservative movement for David Duke, the Ku Klux Klan, or any sort of hatred.
ရေယုံစံနဲ့ David Duke ရဲ့ကေသုံးလုံးလှုပ်ရှားမှုမျိုးဒါမှမဟုတ်အမုန်းစိတ်ပွားတဲ့ဒါမှမဟုတ်မတူတဲ့အမြင်ရှိသူတွေကိုရန်လိုတဲ့လှုပ်ရှားမှုမျိုးတွေအတွက်အမေရိကမှာနေရာမရှိတော့ပါဘူး
။ Deborah Sidney အရဆိုရင်တော့ Texas ပြည်နယ်ကလွဲပြီးတော့ Super Tuesday လုပ်မဲ့ပြည်နယ်အများစုမှာ Trump ကဥဆောင်နိုင်ရချေရှိနေပါတယ်။Republican ပြိုင်ပွဲ Ted Cruz ရဲ့နေမည်ဖြစ်တဲ့ Texas မှာတော့ Ted Cruz ကသူ့ကိုအနိုင်ရစေဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုတိုက်တွန်းနေပါတယ်
။ Pick up the phone and call them and say this election matters. It matters to me, it matters to my kids.
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဖုန်းတွေခေါ်ပြီးပြောကြပါ။ဒီရွေးကောက်ပွဲကကျွန်တော်တို့အတွက်အရေးကြီးပါတယ်။ကျွန်တော်ကလေးတွေအတွက်အရေးကြီးတယ်။ဒီတိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုဖုန်းကနေပြောပေးကြပါ။
အင်္ဂါနေ့မေပေးပွဲအတွက်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေဖို့ပြည်내စစ်တပ်ခုမှရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဒီထက်မှာတော့တနန်စင်ပြည်내လည်းအပါဝင်ဖြစ်ပြီးတော့မနေ့ကတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရွေးခံတဲ့ Hillary Clinton အဲ့ဒီမှာမဲဆွယ်စည်းရုံးမှုလုပ်ပါတယ်
။ If you will stand up and vote for me, I will stand up and work and fight for you.
ကျွန်မဘက်ကရက်တီပြီးကျွန်မကိုမဲပေးကြမယ်ဆိုရင်ဒီမဲဆွယ်စည်းရုံးမှုကဆလို့အင်ပြူတော်ရောက်တဲ့အထိရှင်တို့နဲ့အတူရှင်တို့အတွက်ရက်တီရင်ဆိုင်လှုပ်ဆောင်သွားပါမယ်။
ပြီးခဲ့တဲ့စနေနေ့ကလုတ်ခဲ့တဲ့ South Carolina ပြည်နယ်မှာ Clinton ကပြိုင်ဘက် Bernie Sanders ကိုအနိုင်ရခဲ့တယ်လို့မျိုးမျှော်လင့်ချက်တွေတိုးလာနေပါတယ်။ South Carolina ပြည်နယ်ကမဲဆန္ဒရှင် African American မဲတွေကိုအပြတ်သတ်သူကအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း Sanders ကတော့ Colorado အပါအဝင်နေရာအတော်များများမှာသူ့ရဲ့ထောက်ခံမှုတွေရဖို့ဆက်ပြီးတော့ကြိုးစားနေပါတယ်
။ So the only way we make changes is when
ပြောင်းလဲတွေဖြစ်လာဖို့နည်းလမ်းတစ်ခုပဲရှိပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေထွက်လာပြီးရက်တီကြမှာဖြစ်မှာပ
ါအခုဒီ Super Tuesday မဲပေးပွဲမှာတော့ပါတီကူစလေရာခိုင်နှံကိုရွေးချယ်ကြမှာဖြစ်ပါတယ်ဒါဆိုရင်တော့လာမယ့်ဇူလိုင်လမှာလုပ်မယ့်ပါတီညီလာခံတွေမှာဘယ်သူကိုပါတီသမ္မတလောင်းထားမလဲဆိုတဲ့ရွေးချယ်မှုအတွက်အရေးကြီးတဲ့မဲပေးရွေးချယ်မှုဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပါရှင် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါချက်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
။ငါးနှစ်ကြာပြည်တွင်းစစ်အဆုံးသတ်ဖို့အတွက်ဒီဆီးရီးယားနိုင်ငံမှာအဖြစ်ကရစရေးကြိုးပမ်းမှုအောင်မြင်ဖို့ဆိုတာဟာမျှော်လင့်ချက်မေ့မိနေတုံးပဲလို့ဆီးရီးယားသမ္မတဘက်ရှားအယ်အာဆက်ကပြောပါတယ်။သူအဆိုရအနေနဲ့ကတော့ဒီအဖြစ်ကရစရေးမှာပါဝင်ပူးပေါင်းပါဝင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီဂျာမနီရုပ်သံဌာနတစ်ခုနဲ့မေးမြန်းခန်းမှာသမ္မတအာဆက်ကပြောသွားတာဖြစ်ပါတယ်။ဒီစီရနိုင်ငံအတွင်းပြိပခရရောပါစီဖို့ရွေချက်တဲ့ကြိုးပမ်းနေတဲ့ဒီလှုပ်ဆောင်မှုတွေအားကောင်းလာအောင်အချိန်မြင့်ဆောင်ရွက်ဖို့ဆိုရမှာတော့လာမယ့်ရက်ပိုင်းတွေအတွင်းဟာအရေးကြီးတဲ့ကာလတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါရယ်စီရဆူရကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေပါဝင်တဲ့အဖြစ်ကရစရေးဒီ၄ရက်မြောက်ရှိလာတဲ့အချိန်မှာပဲဝန်ကြီးကယ်ရီကဒီဝါရှင်တန်မြို့တော်မှာမနေ့တုန်းကအဲ့ဒါလိုပြောသွားခဲ့တာဖြစ်ပါရယ်ရှင်ဥရောပနိုင်ငံအစိုးရတွေဟာဥရောပကိုဆက်လက်ဝင်ရောက်လာနေတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပူးပေါင်းကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသလိုနေဆက်ဒေသတွေမှာတားမြစ်မှုတွေကိုတွန်းမြစ်လှုပ်ဆောင်နေတာကြောင့်လူသားချင်းစာနာမှုအချက်အလက်ဖြစ်အောင်ကိုယ်တိုင်ဖန်တီးရာရောက်နေတယ်လို့ကုလသမဂ္ဂကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ဒီနေ့အတွင်းမှာပဲမြေထဲပင်လယ်ကိုဖျက်ပြီးတော့ဒီဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်တသိန်း3000ကျော်ရှိပြီးတော့အများစုဟာဂရိနိုင်ငံကိုရောက်လာကြတဲ့သူတွေဖြစ်တယ်လို့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီပြောခွင့်ရ Adrian Edward ကပြောပါရယ်ဒီနှစ်ပထမနှစ်လအတွင်းမှာရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာဒီပြီးခဲ့တဲ့နှစ်တုန်းကပထမ6လအတွင်းရှိခဲ့တဲ့ဒုက္ခသည်အရေအတွက်ထက်ကိုများနေတာဖြစ်ပါရယ်ရှင
်တရိအချင်းချုပ်ကိုမကင်ဖြူတွေကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:30လိုင်းဒိုမီတာ24.55 51နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.